ပရိုက်ချင်ချင်အခုဆက်လိုက်ပြီးမြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ကျွန်တော်ကတော့ကြော်စမ်းတော့ပါအမေရိကန်ပြည်ထောင်စု George W. Bush Institute က Doorway to Democracy Burma's 2020 Election Democracy အဝင်တကားပေါက်မြန်မာနိုင်ငံ2020ပြည်ရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့စာတမ်းတစ်စောင်ပြီးတဲ့ပတ်ကထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံ2020ပြည်ရွေးကောက်ပွဲနဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်ပြီးဒီမိုကရေစီအပြည့်အဝထွန်းကားရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းကဘာလို့သင့်လဲဆိုတာတွေကိုထောက်ခံတင်ပြထားတာဖြစ်ပါတယ်ဒီစာတမ်းကိုပြုစုသူ George W. Bush Institute ရဲ့အကြီးတန်း Program Manager John Pyung ကိုကျွန်တော်ဆက်သွယ်မိန့်ခွန်းထားပါတယ်ဒီစာတမ်းထဲမှာ CSO လို့ခေါ်တဲ့လူမှုအဖွဲ့အစည်းတွေကိုပံ့ပိုးကူညီဖို့ပေးထားတယ်ဒါကတော့ဟုတ်နေပါပြီသို့တော်လည်းပဲနိုင်ငံရေးပါတီကိုလည်းပဲထောက်ခံရမယ်အားပေးရမယ်ဆိုတော့နိုင်ငံရေးပါတီတွေကိုအမေရိကန်လိုအနောက်နိုင်ငံတွေကထောက်ခံအားပေးတဲ့အတွက်သူတို့ဟာအမေရိကန်လူလာတဲ့အနောက်ဘက်ကိုရိမ့်တယ်ဆိုပြီးတော့ပြည်တွင်းမှာဆွဆွဲခံရတဲ့ပြဿနာတွေကမရှိနိုင်ဘူးလားခင်ဗျာ
arguing that it's important for us
ဒီနေ့အဓိကပြောနေတာကဒီနိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေဒီမိုကရေစီဖြစ်စင်မှာလုံးဝမြောက်နှံပါဝင်နေအောင်လို့ကုညီထောက်ခံပေးရမယ်ဆိုတာဖြစ်ပါတယ်မြန်မာပြည်သူတွေကဒီမိုကရေစီအပြည့်အဝထွန်းကားဖို့မျှော်လင့်နေတာပါ။နိုင်ငံရေးပါတီပေါင်း100နီးပါးကရွေးကောက်ခံမဲ့သူ 8,000 လောက်အနက်ကအများစုကအဆင့်သင့်မဖြစ်ကြသေးဘူးဆိုတာလည်းတွေ့နေရပါလေ။ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်ခွင့်၊လူ့အခွင့်အရေး၊ဒီမိုကရေစီ၊တရားဥပဒေစိုးမိုးရေးနဲ့လွတ်လပ်တဲ့ဈေးကွက်ရဲ့အခြေခံသဘောတွေကိုစစ်ဆေးရလက်ထက်ပညာရေးစနစ်မှာတည်ယူခွင့်မရရှိခဲ့ကြပါဘူး။ဒါပြင်မြန်မာလွတ်တော်အမတ်တွေဟာနိုင်ငံရေးအတွေ့အကြုံနဲ့လိုအပ်နေပါလေ။ဒီပါနိုင်ငံရေးပါတီတွေအနေနဲ့သူတို့အမတ်လောင်းတွေကိုလုတ်ပိုင်ခွင့်အာဏာပေးရတာဟာအဓိကအဖြစ် professionally functioning parliament ကျန်းကျန်းကျန်းကျန်းလဲပတ်နိုင်တဲ့ parliament ပေါ်ထွန်းရေးတွေမရှိမဖြစ်လိုအပ်တဲ့ကိစ္စပါဒါကြောင့်မလို့အကူအညီပေးတယ်ဆိုတာဟာတရက်ကိုတက်လိုက်ရမယ်အနောက်တိုင်းလိုလားအောင်လုပ်ရမယ်ဆိုတဲ့သဘောမဟုတ်ပါနဲ့ပြည်သူ့ကြောင့်မှန်ကန်တဲ့ parliament ဖြစ်ထွန်းရေးတက်တာဖြစ်ပါတယ
်စာရန်ထဲမှာဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီရဲ့ခေါင်းဆောင်မှုကိုလည်းဝေဖန်ထားတာတွေ့ရပါတယ်ဒါမဲ့မီဒီယာတခုကအခုအချိန်မှာဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီတဲ့ပူပြီးကောင်းတဲ့ပုံမစင်းလျော်တဲ့ခေါင်းဆောင်မှုနဲ့ပါတီ Better Alternatives တွေပေါ့လေအဲ့ဒါကိုရှိနိုင်တယ်ထင်ပါလားရှိနေတယ်လို့ယူဆပါလား
Right So Burma's political landscape has changed dramatically since the NLD won
မြန်မာနိုင်ငံရဲ့အခင်းကျင်းကဒေါ်အောင်ဆန်းစုကြည်နဲ့ NLD တောင်ကျိုကမ်းပြိုအနိုင်ရရှိခဲ့တဲ့2015ခုနှစ်ကလေးကတည်တည်တသာပြောင်းလဲလာခဲ့ပါပြီအဲ့လိုကတော့လွတ်တော်မှာအပြတ်အသတ်နိုင်ပြီးတော့တပြေလုံးကအုံအကျက်ထောက်ခံပေးကြပါလေ။ဒါပေမဲ့ဒီကနေ့မှာတော့မြန်မာပြည်သူတွေက NLD ရဲ့ခေါင်းဆောင်မှုနဲ့ဒီမိုကရေစီဖော်ဆောင်နိုင်မှုအားနည်းတဲ့ပုံမှာတဖြည်းဖြည်းနဲ့မချင်မရဲဖြစ်လာနေကြတယ်ကိုကျွန်တော်တို့တွေ့နေရပါရဲ့။တိုင်းရင်းသားတွေလည်း NLD အစိုးရပေါ်စိတ်ဖြစ်လာနေပါရဲ့။သူတို့အခွင့်အရေးနဲ့ဆရာပြည်တော်စုဖွဲ့စည်းရေးနဲ့ငြိမ်းချမ်းရေးမဖော်ဆောင်နိုင်တဲ့ပုံမှာစိတ်ဖြစ်ကြပါရဲ့။ဒါကြောင့်မို့ဒိုင်းနာပါတီတွေအချင်းချင်းပေါင်းစည်းနှိမ့်နိုင်ပြီးတော့သူတို့ဒေသတွေမှာအမှန်တရားပုံမှုအနိုင်ရရှိရေးအတွက်လှုပ်ဆောင်လာကြပါတယ်။သူတို့အောင်မြင်ခဲ့ရင်ဂျွန်ဆန်းစုကြည်နဲ့ NLD ရဲ့တဦးလေးတပါတီဒီခေါင်းဆောင်နိုင်မှုကိုပုံမှုပြော့စိန်ခေါ်လာနိုင်မှာဖြစ်ပါတယ်
။ဒါပေမဲ့တကယ်တမ်းတော့ဒီတနိုင်ငံလုံးအတွက်လွှမ်းခြုံကြည့်မယ်ဆိုရင်ဒီတိုင်းရင်းသားမဟာမိတ်တွေရဲ့ခေါင်းဆောင်မှုက NLD နဲ့ဂျွန်ဆန်းစုရဲ့ခေါင်းဆောင်မှုကိုအစားထိုးနိုင်မဲ့အခြေအနေတော့မရှိဘူးထင်ပါတယ်။
What I'm saying here is on sense the G and NLD
and NLD ကအထူးလူကြိုက်များနေစေဖြစ်ပြောရွေးကောက်ပွဲကိုလည်းနိုင်နိုင်ကြအများကြီးရှိပါရင်ဒါမှမဟုတ်တိုင်းသားပါတီတွေရဲ့စင်ခုံမှုနောက်ပြီးတခြားဒီမိုကရေစီရဲ့တက်ကြွတဲ့ People's Party ပြည်သူ့ပါတီ People's Pioneer Party ပြည်သူ့ရှေ့ဆောင်ပါတီတို့နဲ့ဗိုလ်ချုပ်ကြီးဟောင်းတယောက်ရဲ့ Union Development Party ပြောင်းစုကောင်းကျိုးဆောင်ပါတီတို့လိုပါတီတွေရဲ့စိန်ခေါ်မှုမှာဒေါက်ဆန်းစုကြည်နဲ့ NLD အနေနဲ့တပါတီအစိုးရမဖွဲ့နိုင်ပဲနဲ့မြို့ပေါင်းမဟာမိတ်လိုက်ရှာရမယ့်အခြေအနေရောက်ရှိစေနိုင်ပါတယ်။ဒီလိုနဲ့ဒေါက်ဆန်းစုကြည်နဲ့ NLD ရဲ့ပွင့်လင်းမှုမရှိတဲ့ဘယူရိုကရက်စံလုံးတဲ့ကိစ္စကိုစိန်ခေါ်လာကြမှာဖြစ်ပါတယ်။ဒါကြောင့်မလို့ NLD ကလွတ်တော်မှာမြို့ပေါင်းမဟာမိတ်တွေညှိနှိုင်းရတာမှာဖြစ်ပါတယ်။ဒါကအပေါင်းလက္ခဏာဆောင်တယ်လို့ကျမတို့ယူဆပါတယ
်။တကယ်တော့စာရန်ထဲမှာကုကဖော်ပြတဲ့ပမခဇော်ဒန်ဘရနီပြောလိုပါပဲ။ဒီကောက်ပွဲမှာအရသာအစွဲကိုစစ်တပ်ကထိတိယရောက်ပဲနိုင်ငံရေးအနာမလွှဲခဲ့တာမရှိပါဘူး။ဒါဟာပြဿနာရဲ့အဓိကအကြောင်းရင်းလို့ထင်ပါတယ်။ဒါကို pressure and spot ခင်ဗျားတို့ရဲ့စီရင်ခံစားထဲမှာရေးထားတဲ့အတိုင်းဒါ super dumbbells နဲ့ခေါ်ပါတော့အဲ့လိုလှုပ်ဖို့သိမခက်ဘူးလားခင်ဗျာဒီအချိန်မျိုးမှာ စစ်တပ်ကို PR ပေးဖို့ဆိုပြီးတော့ခင်ဗျားတို့ဘက်ကလှုပ်ပေမဲ့ဒီအနောက်နိုင်ငံတွေဘက်ကကြိုးစားပေးမဲ့လဲတရုတ်ကတော့ထားတော့ဒီမိုကရေစီမဟုတ်ဘူးနီးရာတို့လိုဒီမိုကရေစီနိုင်ငံတွေကလည်းစစ်တပ်ကိုဂူကြီးအပေးနေကြတယ်ဆိုတော့ဒီလို PR ပေးတာထောက်ခံတာလှုပ်ဖို့တော့ခက်မယ်လို့ထင်ပါတယ်ဘယ်လိုသဘောပါလဲ
Yes I believe the pressure on the military such as
ဒီနေရာမှာရှင်ကဒီတရုတ်အခန်းကဏ္ဍလို့ပြောတော့မြန်မာနိုင်ငံမှာတရုတ်ဩဇာပုံမူပြီးတော့လွတ်မိုးလာတာကဒီမိုကရေစီဖြစ်ထွန်းရေးအတွက်ပြင်းစိုးဖြစ်ပါတယ်တရုတ်ကသူတို့အိမ်ကြီးချင်းမှာဒီမိုကရေစီနိုင်ငံတစ်ခုအနေနဲ့ပေါ်ထွန်းလာမှာမလို့လားပါဘူ
းဟုတ်ပြီဆိုတော့ဒီတရုတ်ကမကောင်းဘူးငါတို့ကတရုတ်ထက်ပိုကောင်းတယ်ဆိုတော့မြန်မာစစ်တပ်ကသဘောပေါက်လာအောင်သူတို့ convince ဖြစ်သွားအောင်ပေါ့လေအမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေကဘယ်လိုလုပ်နိုင်မလဲဆိုတော့မေးစရာဖြစ်လာတာပေါ့
So, as I said, the convinced military, I don't think convincing military is...
Okay, the more convinced, the more about the country and look at the surrounding, but I don't know what to say. PRP and go, a song song, to do me and look for that, look at it.
ပရက်ရှာပေါ့လေ PRP လေဆိုတဲ့ကိစ္စဟာပညာရှင်တချို့ကမထီရောက်ဘူးလို့ပြောကြပါတယ်အထူးသဖြင့်ဘာမခဒေးဗစ်စတိုင်ဘာဂါဆိုမတက်ခဏပြောတယ်လုံးဝလက်မခံဘူး sanction ကိုသူကအမြဲတမ်းဆန့်ကျင်လာပါတယ်ဆိုတော့ခင်ဗျားတို့ကပရက်ရှာကိုယုံကြည်ကြတယ်ပေါ့ PR ကိုယုံကြည်ကြတယ်ပေါ့
Yes I believe foreign pressure works on Burma especially for NLD government
Okay ဒီမှာယုံပါတယ်အထူးသဖြင့် PR ပေးတာက NLD ပေါ်မှာထီရောက်မှုရှိပါတယ်အခု mostly အမလောင်းနှစ်ဦးပါဝင်တဲ့ကိစ္စကလည်းထိအားကိုထုံးပြန်မှုပြသတာပဲဖြစ်ပါရင်ဒါကကောင်းကျိုးကိုဆောင်တဲ့လက္ခဏာပါ NLD အစိုးရကတော့နိုင်ငံတကာအတိုင်းအဝန်းနဲ့အတူတူအလုံးလုံးနိုင်တယ်ဆိုတာကိုပြသရရောက်ပါတယ်စစ်တပ်ကတော့အဲ့လိုမဟုတ်ပါဘူ
းနောက်တစ်ခုကအမျိုးသားရေးကိုသိပြီးတော့အကြောင်းပြရဲရှေ့တန်းတင်တဲ့ဆိုတဲ့ကိစ္စလည်းကျွန်တော်ပြောချင်ပါတယ်ကမ္ဘာနိုင်ငံတွေမှာရောဒါတွေလွတ်ကင်းလို့လားဥပမာဆိုတော့ American ပြည်ထောင်စုမှာသမ္မတ Trump က Make America Great Again ဆိုတဲ့ကိစ္စပေါ့So da ha tini a phin pyo ya myo sa yee lo shi dan tin mi si yong ni da ba lo pyo lo ma yaw la kya
Yes So my recommendation to NLD is to change the rhetoric
Aung San Suu Kyi pyo chin na ga ro NLD ne ne thru ye a pyo so rhetoric ko pyaung le bo lo me lo yu sa ba ye Aung San Suu Kyi ye da ga ro ga amatan ma khon a chi se phit ba ye u ma a phin Rohingya kaisa ne dai na kaisa ri ma su yin lo khwin ye kaisa shu da ma pyo tin ma de ရောညာကိစ္စကဒေါအောင်ချန်းစုကြည်နဲ့ NLD ပေါ်မှာအထူးသဖြင့်အနောက်နိုင်ငံတွေကဒီမိုကရေစီမဟာမိတ်တွေရဲ့ယုံကြည်မှုကိုရက်ဆိုင်းလိုက်ပါရင
်မြန်မာလူ့အဖွဲ့အစည်းမှာအများစုကတော့ဒါမျိုးသားရေးကိုပဲရှေ့တန်းတင်နေစေဖြစ်တယ်လို့ပြောရင်မှားမှာမဟုတ်ပါဘူးဒီလိုအခြေအနေမျိုးမှာသူကဒီကိစ္စကိုဘေးဖယ်ပြီးတော့လူ့ခင်ရေးကိုပဲရှေ့တန်းတင်ပြီးပြောလာမယ်ဆိုရင်သူရဲ့လူလူထောက်ခံမှုကမဆုံးချုံသွားနိုင်ဘူးလားအဲ့တော့လူလူကမထောက်ခံဘူးဆိုရင်သူလုပ်ချင်တာဘာမှလုပ်လို့မရဘူးဖြစ်သွားမှာပေါ့ဒါကိုလည်းစဉ်းစားမယ်ထင်ပါတယ်
Right. I still believe Aung San Suu Kyi is still very powerful, especially with the Burman ethnic majority. And I
think that Aung San Suu Kyi is a lot of people who are not able to do it. I think that Aung San Suu Kyi is a lot of people who are not able to do it. But I think that Aung San Suu Kyi is a lot of people who are not able to do it.အဲ့တော့လူ့ခွင့်ရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုဖော်ထုတ်ပြောဆိုလိုက်တဲ့အတွက်လူတို့ထောက်ခံမှုဆုံးရှုံးသွားမယ်လို့မထင်ပါဘူ
းမြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲအတွက် PRP ကူညီတဲ့နေရာမှာကမ္ဘာဒီမိုကရေစီနိုင်ငံတွေကတပေါင်းတစည်းရဲ့လက်တွဲလုပ်ဖို့လိုတယ်လို့လည်းပြောထားတာတွေ့ရပါတယ်ဒါပေမဲ့လည်းတချို့နိုင်ငံတွေကမြန်မာနိုင်ငံနဲ့စီးပွားရေးလုပ်နေကြတယ်အထူးသဖြင့်အိန္ဒိယတို့ဂျပန်တို့တောင်ကိုရီးယားဆိုရင်PRP မဲ့အစားစီးပွားရေးလုပ်နေတဲ့ကိစ္စကိုပို့ပြီးတွေးရပါတယ်ဆိုတော့ဒီခါကိုကြည့်ပြီးတော့ကမ္ဘာဒီမိုကရေစီနိုင်ငံတွေဟာမြန်မာအရေးမှာညီညွတ်နေကြတယ်လို့ပြောလို့ရပါသလား
Yes I would say democracy is difficult it's a long and slow process and removing military
democracy တိဆောက်ရေးဟာကာလရှည်ကြာလောက်ဆောင်ရတဲ့ဖြစ်စဉ်တစ်ခုပါအထူးသဖြင့်ဆိုရင်ဆက်အာဏာရှင်စနစ်ကဒီမိုကရေစီကုပြောင်းတာပို့ပြီးခက်ခဲကြံ့ကြပါတယ်ဒီနေရာမှာအတွေ့ကူးပြောင်းနေတဲ့နိုင်ငံတွေနိုင်ငံတကာအတိုင်းအဝန်းကြမှာအခိုင်အမာပူးပေါင်းဆောင်ရွက်မှုရှိဖို့လိုအပ်ပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံအနေနဲ့အမေရိကန်သားမကဘဲနဲ့ဒီမိုကရေစီမှာဟာမိတ်အားလုံးစီကထောက်ခံမှုရရှိဖို့အဖြစ်မနေလုပ်ဖို့လိုအပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်မိကုံကဒီလိုလိုအပ်တဲ့နေရာမှာအမေရိကန်ပါဝင်ကျန်တဲ့ဒီမိုကရေစီနိုင်ငံတွေကတသဘောရင်းဖြစ်နေကြသလားတညီတညွတ်တည်းဖြစ်နေကြသလားတချို့ကဒဏ်ခတ်တယ်တချို့ကစီးပွားရေးလုပ်တယ်အဲ့ဒီကိစ္စကိုမေးတာပါ
Right our efforts in terms international community's efforts in that sense is not united, because as you said, the Japan and Korea, for example,
ဒီနေရာမှာဆိုရင်တော့နိုင်ငံတကာရဲ့ထောက်ခံအားပေးမှုတွေကတနည်းတညွတ်တယ်မဟုတ်ဘူးလို့ဖြစ်စင်ပါတယ်။တောင်ကိုရီးယားနဲ့ဂျပန်တို့ကယင်းညွှန်းနယ်မှုကတစ်ဆင့်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အားပေးတယ်။အမေရိကန်ပြည်သူကရောအရင်ဖက်အဖွဲ့အစည်းဖွံ့ဖြိုးရေးဒီမိုကရေစီအခြေခံခိုင်မာရေးအတွက်အားပေးတယ်။
ဒီမှာမြန်မာတော့အမေရိကန်ပြည်သူကလည်းကျန်နိုင်ငံတွေလိုပဲဒီမိုကရေစီအခြေခံခိုင်မာရေးနဲ့စီးပွားရေးဖွံ့ဖြိုးရေးကိုအတူတူလက်တွဲလုပ်တင်တယ်လို့ထင်ပါတယ်။